ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေးဟာ34ရက်ကြာမြင့်လာချိန်အထိရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်တလောမှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကုန်းချမ်းနဲ့လောက်ကင်မြို့နယ်မူဆယ်မြို့နယ်105မိုင်ကွတ်ခိုင်မြို့နယ်မုံစီနမ်ခမ်းကြောင်မဲစတဲ့မြို့တွေမှာတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒီလ29ရက်နေ့ညနေပိုင်းမှာတော့ကိုကန့်ရှင်းဝမ်းဒေသကုန်းချမ်းရှင်းကိုင်းနေရာကတပ်စခန်းတစ်ခုကိုသိမ်းပိုက်ခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားပါတယ် MNDAA ပြောရေးဆိုခွင့်ရှိသူလီကြာဝင်းကဒီရှင်းကိုင်းတပ်စခန်းဟာနှစ်ပေါင်း30ကျော်အခိုင်အမာတည်ရှိခဲ့တဲ့စခန်းဖြစ်ပြီးကွမ်းလုံလိုတမန်ဝင်အောင်မြင်မှုတစ်ခုဖြစ်ကြောင်း VOA ကိုအခုလိုပြောပါတယ
်အကုန်းချမ်းကတော့ဒီကွမ်းလုံကဲ့သို့တမန်ဝင်အောင်မြင်မှုနောက်တစ်ခုဖြစ်တယ်လို့ပြောလို့ရတယ်ပေါ့နော်ဒီ1960ကျော်ကတည်းကသူတို့ကဒီကုန်းချမ်းဖက်ကိုသူတို့ကထုတ်ဖောက်ဝင်ရောက်လာတာရှိတယ်။ပြီးတော့1992ခုနှစ်မှာသူတို့ဒီကုန်းချမ်းတောင်ကုန်းမှာစခန်းခိုင်ခိုင်မာမာတည်ဆောက်ခဲ့တယ်။1992နောက်ပိုင်းဒီကိုကန့်ဒေသမှာတိုက်ပွဲတွေဘလောက်ထိပြင်းပြင်းထန်ထန်ရှိခဲ့ပါစေကုန်းချမ်းကိုတော့သူတို့ကအခိုင်ခိုင်မာမာထိန်းသိမ်းထားနိုင်တဲ့အနေအထားတော့ရှိခဲ့တယ်ပေါ့နော်။သူ့ရဲ့စခန်းကုန်းကဒီကွန်းလုံလိုမျိုးခိုင်ခိုင်မာမာတည်ဆောက်ထားတဲ့စခန်းကုန်းဖြစ်တယ်။
ရှင်းဝမ်းဒေတာဟာကုန်းချမ်းမြို့နယ်ဘက်ကိုဆူလိုတာဖြစ်ပြီးရှင်းကိုင်းကတော့ဈေးသည်လို့အတိတ်ပဲရှိတာဖြစ်ပါတယ်ဒီလ28ရက်နေ့မှာတော့ကုန်းချမ်းမြို့နယ်မှာရှိတဲ့ခလာရ105တိုက်ရင်ကလက်နက်ချခဲ့ပြီးတရင်အသေးစိတ်ကိုတော့စစ်စစ်နေစေဖြစ်ကြောင်းနဲ့လောက်ကင်ဘက်မှာတိုက်ပွဲတွေဂျိုကြားရှိနေစေဖြစ်ကြောင်းလီကြာဝင်းကဆက်ပြောပါတယ
်ဒီခလာရ105အလင်းဝင်လာတဲ့ဒီလူဦးရေတို့အသိစီရမီလက်နက်ခဲယမ်းတွေတို့ကအချိန်နဲ့အသေးစိတ်တော့မတိရသေးဘူးဗျာနော်အာကျွန်တော်တို့စည်ရင်ပြုစုပြီးရင်တော့ကျွန်တော်တို့တည်င်းအနေနဲ့ထုတ်ပြန်တော့မှာပါ။လောက်ကဲဖက်မှာတော့ကုလိုစေတိုက်ပွဲပြင်းပြင်းထန်ထန်တော့မရှိဘူး။အဲဒီတိုင်းနှစ်ဖက်ကျူးကြကျူးကြပစ်ခတ်မှုတွေတော့ရှိပါတယ်ဗျာနော်
။ဒီရက်ပိုင်းမှာတော့လောက်ကင်မျိုးနယ်မှာပြိမိနေတဲ့ပြည်သူ3000လောက်ဟာချင်းရွှေဟော်ကနေနမ်တင့်နဲ့လာရှိုးဘက်ကိုထွက်ခွာနေကြပါတယ်။ MNDAA ရဲ့လူမှုကွန်ရက်သတင်းစာမျက်နှာမှာတော့လောက်ကင်မျိုးနယ်တာရွှေထန်ဒေသမှာဒုဗိုလ်မှူးကြီးအဆင့်ခလာရ69ကတိုက်ရင်မှုကိုဖန်စီမိခဲ့ကြောင်းနဲ့ကြောင်မဲမျိုးနယ်တိုက်ပွဲမှာခမရ96တိုက်ရင်မူဒုဗိုလ်မှူးကြီးတူအကြဆုံးကြောင်းသတင်းထုတ်ပြန်လာရှိပေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ရှမ်းမြောက်ဒေသကုန်းချမ်းဘက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းနဲ့ MNDAA ကလောက်ကင်မျိုးကိုရှော့တိုက်တုံး3လုံးဖြစ်ခဲ့ကြောင်းဒီလ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှမ်းမြောက်ဒေသ2029စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်အောက်တိုဘာလ30ရက်နေ့ကခလာရ143ကဒုတိုက်ရင်မှုဦးဆောင်ပြီးလူ43ဦးလက်နက်ချခဲ့ကြောင်းနဲ့နိုဝင်ဘာလ12ရက်နေ့မှာခမရ119ကတိုက်ရင်မှုဦးဆောင်ပြီးစစ်သည်122ဦးလက်နက်ချခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ခဲ့ပါတယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့သူတို့တပ်အကြားနမ်ခမ်းမူဆယ်ကွတ်ခိုင်ကြောင်မဲမြို့နယ်တွေအတွင်တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းဒီလ28ရက်နေ့ညနေပိုင်းကTNL ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီကနေ့မှာတော့ထပ်မံသတင်းထုတ်ပြန်တာမရှိသလို TNL ပြန်ကြားရေးတာဝန်ရှိသူတွေကိုဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ